မြန်မာနိုင်ငံမှာဆရာနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲရဲ့အတန်ကြာဖြစ်ပေါ်ခဲ့ပြီးအဲ့ဒီနောက်ဆက်တွဲအဖြစ်နဲ့လူကြုံရေးတပ်ဖွဲ့တွေကနေအိမ်တွေမှာလိုက်လံဖမ်းဆီးမှုတွေဒီတစ်နှစ်ရဲ့အတွင်းရက်ဇက်တိုက်ဆိုသလိုပြုလုပ်လာနေတာမှာမနေ့ညကတောက်ကလပါမြို့နယ်ခုနှစ်ရက်ကရဲစခန်းကိုမြို့ကန်လူထုကဝိုင်းဝန်းဆန္ဒပြတဲ့အထိအခြေအနေတွေတင်းမာမှုဖြစ်သွားခဲ့ရပါတယ်အပြည့်စုံကတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်
ရန်ကုန်မြို့တောင်ကလာမြို့နယ်ကခုနှစ်ရက်ကမှနေထိုင်တဲ့ဟင်းမင်းအောင်ဆိုတဲ့ Facebook အကောင့်ပန်းရှင်ကသူ့အိမ်ကိုညဘက်အချိန်မတော်မှာရဲတွေရာအိမ်မှုတွေရောက်လာပြီးဖမ်းဝရမ်းပြဖမ်းတဲ့ကိစ္စကိုတိုက်ရိုက်ထုတ်လွှင့်ပြသတာကနေရဲစခန်းရှိမှာလူတွေရာနဲ့ချီပြီးဆန္ဒပြတဲ့အခြေအနေအထိကြီးထွားသွားခဲ့တာဖြစ်ပါတယ
်ဘောကောရံကြောက်လို့
အဲဒီကိစ္စအဲ့ဒီလေ
အဲ့ဒီအနေနဲ့လေရေးကြည့်ပြီးတော့ဘာရာမှုတွေလဲ
ဟုတ်ကဲ့
တကားမဟုတ်လေ
အဲ့
ဘယ်လို
ပါသတိသာရောဘာလဲ။သတိသာရော။သတိသာရော။ဒီလိုပါ။သတိသာရှိလို့လား။ဒီချင်းကြတော့ဘာလို့လဲ
။ဘာဖြစ်လို့လဲ။ဟိုတင်းနေတူပါဒီချင်းရှိကလေ
း။ဘာဖြစ်လို့လဲ။အဲ့ဒါမဖြစ်လောက်ကြော
။ဒီဒီဖြစ်လာ။ကြောက်ပါလား။ဘောဒီရေးရောင်းလာရေးဆောင်ရရင်ရရှိ။ဟုတ်ပြီခွန်နေရရှိပါ
။ဟုတ်လဲ
။ဒီရအဲ့ဒါ။
တော့ကဒီရ
ဒီလိုကျော်ဒီအမောင်ရတဲ့ဒီအရုံက
နော်ဟု
တ်တယ်။ဒါကျွန်တော်ကဘူး55ရနော်။ဒီလိုလိုနော်။ဒါလည်းနော်။ဟိုမှာငါးငါးဆောက်ရတယ်။ဒီကဆက်ပါရတော့။နော်။ပေါ်လာပေါ်လာ။တကယ်လို့ဒီလေးနေနဲ့ဒါကဒီဟိုမှာကဒီတော့နော်။ဟုတ်ပြီ။ဆောင်းဆောင်းလည်းငွေရတယ်
။အသက်24နှစ်ရှိပြီဖြစ်တဲ့ကိုဟင်းမင်းအောင်ဟာကုတဝါဟနဂိုင်းချုပ်အဖြစ်သူ့ကိုယ်သူကြီးညာထားသူဖြစ်ပါတယ်သူ့ဂိုင်းဟာအမောင့်ပယောကနဲ့လောကအစီအစဉ်တွေနဲ့ဆိုင်တဲ့အဆောင်အယောင်တွေကိုအွန်လိုင်းမှာရောင်းချနေတာလည်းဖြစ်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းသူ့ဂိုင်းသဘောအရမေတော်တူကိုတိုင်တယ်ပြီးစစ်အစိုးရကိုချိန်နဲ့စားရီနိုင်ငံတော်ကိုမကောင်းတဲ့သူတွေလက်ကကာကွယ်ပေးဖို့အပြင်ဆေးဖျောင်းနိုင်ထွန်းပြီးချိန်စာတိုက်ဆူတောင်းဖို့တိုက်တွန်းထားတဲ့စာတွေကိုသူ့အကောင့်ပေါ်မှာတင်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အဲ့ဒီ post ကတော့အခုသူ့အကောင့်မှာမရှိတော့ပါဘူးသူ့ကိုဖမ်းမလာတဲ့သူတွေကရာအိမ်မှုဆိုသူကလည်းလူမှုကွန်ရက်မှာသူအဲ့ဒီလိုတင်ထားတဲ့စာတွေကြောင့်အခုလိုဖမ်းဖို့လာရတဲ့အကြောင်းပြောဆိုခဲ့ပါတယ်ဖမ်းမယ်ဆိုလဲအခုလိုညာကြီးအချိန်မတော်အထူးသဖြင့်ကာဖြုတ်ထုတ်ထားတဲ့အချိန်မှာသူ့ကိုဖမ်းဖို့မတင်တော်တာကြောင့်မနဲ့လင်းမှလာဖမ်းဖို့ပြောပေမဲ့နောက်ဆုံးတကားကိုချိုးပြီးဝင်မယ်ဆိုပြီးလုပ်တဲ့အချိန်မှာသူ့ဘက်ကအလျှော့ပေးပြီးဖမ်းခံခဲ့ပါတယ်သူ့ပေါ်ဆွဲတဲ့အမှုနဲ့ပုံမှန်ဘလို့မမဟာဆက်တဲ့အတွက်ဒါကို Facebook ပေါ်ကနေတိုက်ရိုက်ကြည့်နေသူအတော်များများကမကြေမချမ်းဖြစ်ပြီးရက်စခန်းရှိမှသွားဆန္ဒပြကြတာမှာအစပိုင်းမှာလူသိမ့်မများပေမဲ့နောက်ပိုင်းတဖြည်းဖြည်းနဲ့လူအုပ်က900ကျော်လောက်အထိဖြစ်သွားခဲ့ပါတယ်
။ခေါင်းနိုင်နေနဲ့လာနေကြပါပြီ။ခေါင်းနိုင်နေလာနေကြပါပြီ။ကျွန်တော်တို့ခေါင်းနိုင်ချွန်းလို့ဖမ်းမယ်ဆိုလို့ရှိရင
်ဖမ်းမယ်ဆိုရတဲ့ဖမ်းရတဲ့
ခေါင်းနိုင်ချွန်းလို့ဖမ်းတယ်ဆိုရင်လေသူတို့လည်းဖျောင်းနိုင်ထွန်းကြတယ်သူတို့ကိုလည်းဖမ်းပါဆိုပြီးဆန္ဒပြနေသူအတော်များများကအဲ့ဒီရဲစခန်းရှိမှာပဲဖျောင်းနိုင်နေထွန်းကြတာအပြင်မတရားဖမ်းဆီးခံထားရသူကိုပြန်လွတ်ပေးဖို့ကြိုးကြော်တာနေအော်ဟစ်ခဲ့ကြပါတယ
်
ဒီလိုဆန္ဒပြသူတွေရဲ့အတန်းတွေနဲ့ဆူညံနေတဲ့ကြားမှာပဲအဖမ်းခံထားရသူရဲ့မိခင်ဆိုသူအမျိုးသမီးတယောက်လည်းရောက်လာပြီးသူရောက်နေကြောင်သူ့သားကိုလှမ်းပြောတဲ့အတန်ကလည်းကြွကြော်တန်တွေစူညာနေတဲ့ကြားကထွက်လာခဲ့ပါတယ်ဆန္ဒပြတဲ့နေရာမှာကိုရန်ရောက်နေတဲ့ကိုအောင်မြင့်မြတ်ကတော့သူတို့အနေနဲ့ဖမ်းထားတဲ့သူကိုပြန်မလို့မချင်းဆက်လက်တောင်းဆိုဆန္ဒပြသွားမယ်လို့ VOE ကိုပြောပါတယ
်လည်းတော့ဒီရုပ်သက်သူပုံမှာဖျောင်းနေဆုံးတာနဲ့ဘယ်လိုဆက်သွားလဲတော့ကျွန်တော်လည်းမသိဘူးများလို့တော့သူတို့ပြောတာကျွန်တော်နားနဲ့ကြားတာပါခင်ဗျာကျွန်တော်ဒီမှာဟိုလူရင်းအားကဟို3,500တဖြည်းဖြည်းနဲ့နည်းနည်းချင်းနည်းနည်းကြီးတော့များလာတယ်ခင်ဗျာဘက်ဆိုတော့လေနည်းနည်းနည်းတော့များလာပါပြီခင်ဗျာဟုတ်ကဲ့အကုန်လုံးလည်းဒီမှာဖျောင်းနေထုံးပြီးတော့အာသူ့ပေးဖို့စူတာတောင်းဆိုတာပဲလုပ်နေပါခင်ဗျာအာသူတို့ကတော့သူ့ပေးလို့မရဘူးဒီဥစ္စာစားဖားနေပြီးတော့အာဖားခိုင်းတယ်နောက်ပြီးတော့ဒီလွတ်တော်ကဘာလဲဟိုတရားရုံးကနေပြီးတော့အာသူတို့ဟိုဝရမ်းထုတ်ပြီးတော့ဖားခိုင်းတယ်ဆိုပြီးတော့ပြောတယ်ခင်ဗျာအခုချိန်ကြီးတော့အတူပေးဖို့တော့မမြင်သေးဘူးခင်ဗျာတဖြည်းဖြည်းနဲ့တော့လူတို့များလာပြီးကိုဝင်ရတဲ့လူတို့များလာပါပြီခင်ဗျာအာညာစနာသူချင်းစနာတော့လွတ်တဲ့အထိဒီမဲ့မိုးလင်းလာတဖြည်းဖြည်းအင်အားတွေများလာမယ်လို့လည်းယုံကြည်တယ်ဒီမှာကျွန်တော်တို့အာမလို့မချင်းနဲ့ထိုင်ဆောင်မယ်လို့အားလုံးအဲ့လိုတော့ကျွန်တော်တို့ဟိုကတိတွေပြောကြောင်းသဘောတူကြပါခင်ဗျာ
ကိုဟင်းမင်းအောင်ကိုအမှုဖွင့်တရားဆွဲဆိုတဲ့သူဟာထွေးအုပ်ဖြစ်ကြောင်းရဲစခန်းရှိမှာဆန္ဒပြနေသူတွေကိုလာရောက်စကားပြောခဲ့တဲ့ရှင်းနေတူကပြောပြခဲ့ပါတယ်ဒါပေမဲ့ဒီကိစ္စမှာတရားသူကြီးအနေနဲ့ ဖန်ဝရန်ထုတ်ပေးပိုင်ခွင့်ရှိမရှိဆိုတာကိုသူတို့ပြန်လည်ဆန်းစစ်သွားမယ်လို့ဆိုပါတယ်။နောက်ဆုံးသိရှိထားရတဲ့အခြေအနေတွေကဆန္ဒပြသူတွေဟာသူ့ကိုမလို့မချင်းရက်စကန်ရှိမှာဆက်လက်ဆန္ဒပြကြဖို့ရှိနေတာကြောင့်မနေ့မိုးလင်းလာတဲ့အချိန်မှာလဲသူတို့နဲ့အတူလာရောက်ပူးပေါင်းဆန္ဒပြကြမဲ့သူဥယေတိုးလာနိုင်ခြင်းရှိနေပါတယ်ခင်ဗျာ။